အခုပထမအဦးဆုံးအနေနဲ့ကတော့ရုရှားကယူကရိန်းကိုဝင်ရောက်တိုက်ခိုက်ရမှာမျှော်မှန်းတာထက်ပိုပြီးတော့ခက်ခဲနေပါတယ်။ဒါကြောင့်မလို့နောက်ပိုင်းမှာပုံမပြင်းထင်ပြင်းပြင်းထန်ထန်တိုက်ခိုက်လာနိုင်ခြေတွေရှိတယ်လို့စီရေးသုံးသပ်သူတွေကပြောဆိုပါတယ်။ရုရှားအတွက်အဓိကအခက်အခဲကတော့နောက်ကတပ်တွေကိုချိတ်ဆက်ပို့လွှတ်တဲ့ဆက်သွယ်ပို့ဆောင်ရေးစနစ်ဖြစ်ပြီးတော့နိုင်ငံတကာဗက်ပေါင်းစုံကကန့်ကွက်ဆန့်ကျင်လာမှာကိုလည်းရုရှားကမျှော်လင့်ထားခဲ့ပုံမရဘူးလို့သုံးသပ်သူတချို့ကပြောဆိုပါတယ်။ရှေ့ဆက်ဖြစ်လာနိုင်တဲ့အလားအလာတွေကိုလည်းနိုင်ငံတကာလုံခြုံရေးစီရေးလေ့လာထားတဲ့မြန်မာသုံးသပ်သူတွေကိုကိုဝင်းမင်းကမေးမြန်းပြီးပြောပြပေးပါမယ်ခင်ဗျာ
။ဟုတ်ကဲ့ MIPS လို့သူကခေါ်တဲ့ငင်းချင်းနဲ့လုံခြုံရေးဆိုင်ရာမြန်မာ Institute အဖွဲ့ထူထောင်သူနဲ့အမှုဆောင်ဒါရိုက်တာဒေါက်တာမင်းစောဦးကအခုရုရှားကျူးကျော်မှုရဲ့ထူကြပုံကို
အဓိကထူကြချက်ကတော့ရုရှားဘက်ကမျှော်လင့်နေတာကပေါ့နော်။တမယိုးကြတိုက်တဲ့ conventional warfare confrontation မျိုးသူတို့ဘက်ကပုံပြီးမျှော်လင့်နေတာပေါ့နော်။အဲဒါပေမဲ့အခုဖြစ်လာတာက conventional တွေမကဘဲနဲ့ဒီ asymmetric warfare ပေါ့နော်။ဒီအသွင်သဏ္ဍာန်ဟိုမတူတဲ့အင်အားမတူတဲ့ဒီနှစ်ဖက်မှာတိုက်တဲ့စစ်ပွဲသဏ္ဍာန်မျိုးကိုပုံဖြစ်လာတယ်။နောက်တစ်ချက်ကတော့ရုရှားဘက်ကပထမမျှော်လင့်နေတာကတော့အင်းနဲ့ IR နဲ့တုံးလိုက်တယ်ဆိုလို့ရှိရင် Ukraine ဘက်ကဆွေးနွေးပွဲဆိုဝိုင်းဝဲမှာမြန်မြန်ရောက်လာပြီးတော့သူတို့လိုချင်တဲ့အာမခံချက်တွေကိုပေးမှာပဲဆိုတော့သုံးသပ်ချက်မျိုးရှိရပေါ့နော်။ဒါကြောင့်မို့လို့ရုရှားဘက်ကလည်းအစပိုင်းတော့က Ukraine စစ်တပ်ကိုပဲအဓိကထားပြီးသူ့ရဲ့ဒီတခြား infrastructure တွေကိုအတက်အလက်တော့မထိအောင်ပေါ့။တိထားပြီးတိုက်ကြတာပေါ့နော်။အဲတစ်ဖက်ကလည်းဟိုလွယ်လွယ်နဲ့အရှော့မပေးဘူးဆိုတော့ပေါ့နော်ခုခံမယ်ဆိုတော့အသဘောဖြစ်လာတဲ့အခါမှာရုရှားကသူ့ရဲ့ဒုတိယ strategy ကြတော့နောက်ဆုံးအလိုခုခံမှုတွေများလာပြီဆိုလို့ရှိရင်အင်အားကိုအပြည့်အဝသုံးပြီးတော့ပြစ်အားသုံးပြီးတော့ဒါတွေကိုခြေမုံးမယ်ဆိုတော့အဆင့်ကိုစဉ်းစားလာမှုရတယ်ပေါ့နော်အခုဆိုလို့ရှိရင်ဒီ fire power ကိုပို့သုံးတာမျိုးတွေကျွန်တော်တွေ့လာရတယ
်။ဒါအပြင်သင်္နေကမဟာဗျူဟာလေ့လာရေးအဖွဲ့ထူထောင်သူနဲ့အမှုဆောင်ဒါရိုက်တာဒေါက်တာနိုင်စွေဦးကလည်းရုရှားရဲ့ဗျူဟာကို
ပထမအနေနဲ့အထူးစစ်စင်တရစင်နွဲရဆိုပြီးတော့မှာပေါ့နော်ပြီးခဲ့တဲ့ February 24ရက်နေ့မှာစတင်ခဲ့တာဖြစ်တယ်။အဲမှာကျတော့ဒီ Ukraine နဲ့ Russia နဲ့အဲမှာဆူယုံနေတဲ့တပ်တွေပေါ့နော်နောက်ပြီးတော့ဒီဘက်က Crimea မှာရှိတဲ့တပ်တွေနောက်တစ်ဖက် Belarus မှာရှိတဲ့ဝိုင်းပတ်ထားတဲ့တပ်တွေကနေပြီးတော့မှာအဖြစ်ဖြစ်တော့ Ukraine ရဲ့အဓိကကြိုင်မြို့ကြီးတွေကိုစတင်တိုက်ခိုက်လာတာတွေ့ရမယ်။အဲဒီပထမဆုံးနေ့မှာဒီ Ukraine ရဲ့လေကြောင်းအကာအဝေးစနစ်ဒီအားလုံးကိုဖျက်ဆီးနိုင်ပြီဆိုတော့ကျွန်တော်တွေ့ရတယ်ပေါ့နော်။အဲဒီအတွက် Ukraine တိုက်လေနေဒီလေပေါ်မှာတိတ်တိုက်နိုင်နိုင်ခြင်းအိမ်မရှိတော့ဘဲနဲ့ဟိုရုရှားအနေနဲ့ရှေ့ကိုနော်တိုးလာတဲ့အနေထိုင်မျိုးတွေရောမြင်ရတယ်ပေါ့နော်ဆိုတော့ဒါပေမဲ့ရုရှားတွေဒီပထမဆုံးစောင့်လာတဲ့တက်တွေဒီနော်တိတ်ပြီးတော့မှနော်တက်ရင်အကြီးကြီးဝင်လာတာမဟုတ်ဘဲနဲ့တက်ရင်အနေဝင်လာတယ်ဒါပေမဲ့နောက်ပိုင်းမှာတော့ပြင်းထန်တဲ့ခုခံမှုတွေကြုံတွေ့ရတဲ့အချိန်မှာတဖြည်းဖြည်းဒါတက်တွေဒီတဖြည်းဖြည်းပုံပြီးထည့်သွင်းလာပြီးတော့မှပေါ့နော်ဟိုတရှိရတက်တွေနဲ့ချိန်ဆက်မှုတွေလုံးဆောင်လာဆိုတော့ကျွန်တော်တို့ဒါမြင်ရပါတယ်မြင်ရတာအဓိကသူတို့ကဒီမြို့တော် KF ကိုတိတ်မှုအလင်းစိုးတော့မလုပ်နိုင်ဘူးအဓိကကျညိုကြီးအားလုံးတော့သူတို့ဟိုတိုက်ခိုက်တယ်ဒီလိုမျိုးလေကြောင်းနဲ့စုံမှုရယူတယ်ဆက်သွေးနိုင်ကြောင်းတွေဖျက်တော့တယ်ပြီးတော့ဒီ TV station လိုမျိုးနဲ့ဆက်သွေးတောင်းနိုင်တို့အရင်ဆုံးဖြောက်ဖောက်ပွဲဖြစ်စည်းပြီးလုပ်ဖြစ်တယ်
အဲ့ဒီကြောင့် Ukraine ကိုဝင်တိုက်တာကအခုတပတ်ကျော်လာချင်းဆက်ဖြစ်လာနိုင်တဲ့ Russia နဲ့ Ukraine တို့ရဲ့ဗျူဟာတွေပေါ်မှာလဲဒေါက်တာမင်းစောက
ဆက်ဆက်ချင်းမှာတော့ပေါ့နော် Russia ကဒီလေကြောင်းရကာကွယ်ရေးတွေကိုဖျက်လိုက်ပြီးပြီသူ့ရဲ့လေချောင်းကနေဝင်ပြီးတော့တိုက်ရိုက်တိုက်ခတ်တာအထူးသဖြင့်ဒီ fighter jet တွေ bomber တွေနဲ့ပြင်းထန်လုပ်တဲ့အဆင့်ကိုတော့မလုပ်သေးဘူးဒါပေမဲ့မြေပြင်မှာတော့ဒီသူ့ရဲ့ဒီအင်အားတွေကိုတော့ပို့ပြီးတော့ချဲ့ပြီးတော့ဆုလာပြီးတော့ခုကမှကြီးတဲ့နေရာတွေကိုတစ်ဘက်ကလည်းအင်အားနဲ့ပစ်အားနဲ့ဝင်တိုက်မဲ့သဘောမှာတော့ရှိတယ်ပေါ့နော်အဲအစ်ဘက်ကလည်းစစ်တိုက်ရင်းနဲ့တိုက်တဲ့အားကိုယူပြီးတော့ဆွေးနွေးပွဲမှာအပြေရှာမယ်ဆိုတဲ့ strategy မျိုးကိုရုရှားဘက်ကတော့ပို့သုံးမှုရတယ်အဲ Ukraine ဘက်ကကြတော့ဒီစစ်ပွဲကိုဆွဲဆနိုင်လို့ဆွဲဆပြီးတော့ကြာလေရုရှားကအတွက်ကပို့ပြီးနာလေပေါ့နော်နောက်ဆုံးဟိုစစ်ရေးရနိုင်ရင်တော့မှနိုင်ငံရေးရပို့နာလာမယ်ဆိုတော့အနေထားမှာတတ်နိုင်တဲ့လောက်ခုခံမှုကိုထားပြီးတော့ဟိုမြန်မြန်ရုရှားလိုချင်တဲ့ဟာကိုမပေးဘဲနဲ့ဆွဲဆနာခြင်းအဖြစ် negotiation မှာပို့တာနိုင်တယ်ဆိုတော့အပိုင်းမျိုးလည်းစဉ်းစားအောင်စဉ်းစားနိုင်ပါတယ
်ဒီနေရာမှာရုရှားဘက်ကစိန်ခေါ်မှုရှိနေတာတွေကိုလည်းမြန်မာစစ်တပ်အရာရှိဟောင်းနဲ့ရုရှားမှာဘွဲ့လုံပညာသင်ခဲ့တဲ့ဒေါက်တာနိုင်စေဦးက
ရုရှားစစ်တီတွေလည်းအများကြီးဒါအဲ့ဒီမှာကြာဆုံးနေပေါ့နော်ဆိုတော့ဟိုဒါကတော့အခက်အခဲအမျိုးမျိုးဟိုရှိနေရုရှားကြီးထောက်ပံ့ပို့ဆောင်ရေးလမ်းကြောင်းတဖြည်းဖြည်းချင်းလည်းအလျားဖြစ်တဲ့အတွက်နောက်ကနေပြီးတော့မှသူလိုက်ပန်းထောက်ပံ့ပို့ဆောင်မှုဆိုတာလေဒါတက်ချင်းချိတ်ဖို့လှုပ်ဆောင်နေတဲ့အခက်အခဲတွေတော့ရှိနေနိုင်ပါတယ်ဒါမျိုးခေတ်ဟိုဖြစ်နေတယ်ရုရှားစစ်တီပေါ့လက်ရှိမှာတော့ကျွန်တော်မြင်တာ400ကျော်ကြာဆုံးပြီး1500ကျော်ထိုင်ရတယ်ဆိုပြီးရုရှားကောက်ယူနေတာဒီအောင်ထုတ်ပြန်တာရှိပါ
တယ်ဒီတက်ထောက်ပံ့စက်သွေးစနစ်အားနေတဲ့ပေါ် နိုင်ငံတကာလုံခြုံရေးလေ့လာထားတဲ့ဒေါက်တာမင်းစောဦးကလည်းသဘောတူပါတယ
်ခုနကပဲ logistic ပြဿနာတွေကတော့ရှိတယ်လိုက်နိုင်တာနည်းတယ်ပေါ့နော်အမေရိကန်တို့ဘာလို့ဆိုလို့ရှိရင်ဒီ logistics စံတွေကတို့ကအဖမ်းမတလဲလဲလေ့ကျင့်တာတော့ပိုကောင်းတယ်အဲအခုဟိုဒီအခုတို့ရဲ့ဒီအရန်တက်တွေကိုဆွဲထုတ်ပြီးတော့နောက်ပိုင်းမှာဒူးနဲ့ဒင်နဲ့ဖြစ်အောင်လုပ်တဲ့တိုက်တဲ့ပုံတွေကြည့်မယ်ဆိုလို့ရှိရင်တော့သူသူ့ရဲ့ viewer နဲ့သူရွှေ့နေတယ်လို့တော့ပြောလို့ရတာပါဒါပေမဲ့တခုရုရှားအနေနဲ့ပေါ့နော်ဟုတ်ပြည့်ပြည့်စုံစုံစဉ်းစားနိုင်ခြင်းမှာစဉ်းစားနိုင်မယ်ဆိုတဲ့အချက်ကတော့နိုင်ငံတကာကတုံ့ပြန်မှုကနိုင်ငံရေးကတုံ့ပြန်မှုတွေမကဘဲနဲ့ယူကရိန်းကိုစစ်ရေးအကူအညီပေးမယ်ဆိုတဲ့မျိုးတွေဖြစ်လာတယ်။နောက်ဆုံးပါကစ္စတန်လိုနိုင်ငံမျိုးတွေရတာရုရှားရဲ့အပေါ်မှာသဘောထားပြောင်းလာတာ။နောက်စင်ကာပူလိုပေါ့နော်ပုံမှန်ဂျာနီနေနေတဲ့နိုင်ငံတွေဆိုမှာတော့ဒီတိုက်ခတ်မှုရှုတ်ချပြီးတော့ဒါဆန်ရှင်လုပ်တဲ့တော့မဝင်ပါမယ်ပါပဲဖြစ်လာတဲ့ဟာကတော့အဲ့လောက်ထိတော့လေရုရှားဘက်ကစဉ်းစားခဲ့ခြင်းမှာစဉ်းစားခဲ့မှာပေါ့နော်။
အဲ့ဒီတော့ရှေ့ဆက်အလားအလာကိုမေးရမှာဒေါက်တာနိုင်စွေဦးက
ဟိုအလားအလာကျွန်တော်မြင်တာတော့ဒီမှာနှစ်ချက်ပေါ့နော်တခုကတော့ဒီလူဟန်နဲ့ဒုံညက်ဒီနယ်ရဲ့လုံးဝရုရှားနဲ့တာပြီးပူးပေါင်းသွားမယ်နေတာမျိုးရှိရပေါ့နော်နောက်ပြီးတော့ရုရှားအနေနဲ့ကဒီယူကရိန်းနိုင်ငံရဲ့ဒီနီဝါမြေရဲ့အရှိတ်ဘက်ကန်ပေါ့နော်အဲ့ဘက်နေမြေတွေကတော့ရုရှားဘက်အောက်ရောက်သွားနိုင်တဲ့အနေနဲ့မျိုးရှိရဒါပေမဲ့သူကကီယက်ကိုတော့တင်းတဲ့လိလုပ်နေမယ်ဒါပေမဲ့သူတို့တင်းပြီးတော့မှနော်ယူကရိန်းအနေနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့နော်ဟိုလုပ်ပြီးတော့မှလည်းလည်းကြာအညံ့ခံတော့လုပ်နေမယ်တနိုင်ငံလုံးတင်းမယ်လို့တော့ကျွန်တော်အနေနဲ့တော့ဟိုတိတ်ပြီးတော့မတွေးရဘူးဒါပေမဲ့လည်းအစိုးရတရက်ကတော့ရုရှားလူလာတဲ့အစိုးရတရက်ကိုတော့တင်ခေါင်းတင်ထိုင်တော့ကျွန်တော်အနေနဲ့မြင်ပါတယ်ဗျာ
တကယ်တော့ရုရှားအနေနဲ့ယူကရိန်းအာဏာကိုသိမ်းနိုင်ခဲ့ရင်တောင်ဆက်ထိန်နိုင်ပုံမှာတော့ပြည်သူတွေနဲ့နိုင်ငံတကာဆန့်ကျင်မှုတွေကိုပိုအကြီးကျယ်ခံရပြီးတရုတ်နဲ့ဆက်ပြေလည်မှုကလည်းအကန့်အသတ်ရှိနိုင်ကမြန်မာအတွက်ပါအာနာသိမ့်နိုင်ပေမဲ့ထင်းရခက်တဲ့သင်ကန်းစာယူစရာပါလို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗျ